မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေအတွက်နောက်ထပ်ရန်ပုံငွေအမေရိကန်ဒေါ်လာ6သန်းနီးပါးလှူဒန်းကြဖို့အတွက်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ဖြစ်တဲ့ ICRC ကအလှရှင်တွေကိုပန်ကြားလိုက်ပါတယ်။အဲ့ဒီရန်ပုံငွေတွေကိုရခိုင်၊ကချင်၊ရှမ်းပြည်နယ်ကဘေးဒုက္ခသင့်သူတွေနဲ့အချင်းတောင်အခြေအနေတွေတိုးတက်ရေးဆိုင်ရာလုပ်ငန်းတွေအတွက်အသုံးပြုသွားမယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်တဲ့ ICRC အဖွဲ့ရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။အပြည့်အစုံကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်ကျင်းထောင်လျက်အခြေအနေတိုးတက်စေဖို့လက်နက်ကင်ပြည်ပခနဲ့တခြားအကြမ်းဖက်မှုတွေကြောင့်ဘေးဒဏ်သင့်ရသူတွေကိုအကူအညီပေးဖို့စတဲ့လုပ်ငန်းတွေကိုတိုးချက်လှုပ်ဆောင်နေတယ်လို့ဇူလိုင်လ၈ရက်နေ့စွဲနဲ့ ICRC ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အထူးသဖြင့်ကတော့ရာပေါင်းများစွာသောလူတွေတေဆုံးဒဏ်ရာရခဲ့ကြ၊လူပေါင်းများစွာအဖမ်းခံခဲ့ကြရ၊နေအိမ်ပေါင်းများစွာအဖျက်ဆီးခံခဲ့ရပြီးမရှိမဖြစ်လိုအပ်ချက်တွေကိုရဖို့ရုန်းကန်နေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုထောက်ပြပြီးတော့ရန်ပုံငွေထပ်ပြီးလှူဒန်းကြဖို့ ICRC ကအလှူရှင်တွေကိုပန်ကြားလိုက်တာပ
ါ We are requesting $8.82 million in additional funding for our humanitarian activities in Myanmar that would
မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကျွန်တော်တို့ရဲ့လုပ်ငန်းတွေအတွက်နောက်ထပ်ရန်ပုံငွေ American dollar 8.8 တန်းလှူဒန်းကြဖို့ကျွန်တော်တို့ပန်ကြားထားပါတယ်အဲ့ဒါဆိုရင်2013ခုနှစ်အတွက်ကျွန်တော်တို့ရဲ့စုစုပေါင်းရန်ပုံငွေဟာအမေရိကန်ဒေါ်လာ 16.4 တန်းဖြစ်လာပါလိမ့်မယ
်။ဂျနီဗာအခြေစိုက် ICRC အဖွဲ့ရဲ့အများပြည်သူဆက်ဆံရေးဆိုင်ရာအရာရှိ Ewan Watson ပြောသွားတာပါ။အဲ့ဒီရန်ပုံငွေတွေကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကဘေးဒဏ်သင့်သူတွေအချင်းထောင်တွေရဲ့အခြေအနေတိုးတက်လာစေရေးထောင်တွေစီတွားရောက်ကြည့်ရှုပြီးရေနဲ့တခြားလိုအပ်တာတွေအတွက်လှုံ့ဆော်ပေးဖို့တွေအပြင်အကူအညီတွေအဓိကလိုအပ်နေတဲ့ရခိုင်ပြည်နယ်အတွက်အသုံးပြုသွားမှာဖြစ်ပါတယ်လို့Mr. Watson ကပြောပါတယ်
။ There is significant needs in Rakhine State and all of that is also caused that many communities have a shortage of access to healthcare.
ရခိုင်ပြည်နယ်မှာအဓိကလိုအပ်ချက်တွေရှိနေပါတယ်။လူများပြားအတွက်ကျန်းမာရေးဆောင်ရှောက်မှုအပိုင်းမှာပြတ်လတ်မှုတွေကြုံနေရပါတယ်။လူတွေဟာသူတို့လိုအပ်နေတဲ့ကုသမှုတွေကိုခံယူဖို့အတွက်ဈေးရုံတွေဈေးကမ်းတွေစီကိုမတွားနိုင်ဘဲဖြစ်နေကြပါတယ်။ဒါကြောင့်လဲအဲ့ဒီမှာအရေးကြီးတဲ့လိုအပ်ချက်တချို့ကိုကျွန်တော်တို့တွေ့နေရတာပါ။
ဒီကိုင်ပြည်နယ်ကလူပေါင်း1000ခွဲကျော်အနေနဲ့အတမိုးဝမ်းကြောင်းလုပ်ငန်းနဲ့ဝင်ငွေပြန်ရစေဖို့အကူအညီပေးရေး ICRC ကစီစဉ်ထားပါတယ်လို့ ICRC ရဲ့အရှေ့အာရှအရှေ့တောင်အာရှနဲ့ပစိဖိတ်ဒေသများအတွက်လုပ်ငန်းအကြီးအကဲအာလေးအက်ရှလီမန်းကပြောပါတယ် ICRC အဖွဲ့ဟာဒီနှစ်အစောပိုင်းကစပြီးအချင်းထောင်တွေစီဝင်ရောက်ကြည့်ရှုခွင့်ပြန်ရခဲ့တာပါအဲဒီလိုတွားရောက်ချိန်တွေအတွင်းအချင်းကျနေသူတွေရဲ့အခြေအနေဘယ်လိုရှိနေတယ်ဆိုတာကိုသိရဖို့ထောင်တွင်းလှည့်လည်ကြည့်ရှုတာတွေအချင်းကြနေသူတွေနဲ့တရားတွေ့ဆုံမေးမြန်းတာတွေလုပ်ပြီးတဲ့နောက်အဲ့ဒါတွေအပေါ်အခြေခံပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးတာတွေလုပ်ခဲ့တယ်လို့မစ္စတာဝတ်ဆန်ကပြောပါတယ်
။ We looked at concrete ways forward with them when necessary to improve the situation. So in several prisons that has meant overhauling
the ရှေ့ဆက်ပြီးအခိုင်အမာလှုပ်ဆောင်မှုရာတွေကိုကြည့်ပြီးတော့အခြေအနေတိုးတက်အောင်လုပ်ဖို့သူတို့နဲ့ကျွန်တော်တို့ဆွေးနွေးပါတယ်။ကျင်းသားတွေအတွက်တန့်စင်ခန်းလိုမျိုးနေရာတွေကိုကောင်းမွန်အောင်လုပ်ပေးပြီးအကျဉ်းထောင်အတွင်းအခြေအနေပိုကောင်းလာစေဖို့ပါ။ဒါပြင်ကျင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့နည်းလမ်းတွေကိုလည်းကျွန်တော်တို့ရှာဖွေနေပါတယ်။ဒါဟာကျွန်တော်တို့အချိန်တိုးမြင့်ပြီးတော့လှုပ်ဆောင်သွားဖို့မျှော်လင့်ထားတာတွေပါ။
အကျဉ်းထောင်တွေနေထိုင်မှုအခြေအနေတိုးတက်လာအောင်လှုပ်ဆောင်ဖို့တာဝန်ရှိသူတွေကို ICRC ကပေးခဲ့တဲ့အကူအညီတွေကြောင့်အကျဉ်းသား14000ရှိနေတဲ့အကျဉ်းထောင်၄ခုကရေနဲ့တန့်ရှင်းရေးဆိုင်ရာအခြေအနေတွေတိုးတက်အောင်လုပ်နိုင်ခဲ့တယ်လို့ICRC ကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကပြည်ပခဖြစ်နေတဲ့ဒေသတွေစီပြီးခဲ့တဲ့ဖေဖော်ဝါရီလမှာ ICRC ကကနအူးတွားရောက်ခဲ့ပြီးကချင်လူမျိုးရေးတပ်ဖွဲ့ KIA နဲ့အစိုးရထိန်းချုပ်ထားတဲ့ဒေသတွေမှာရှိတဲ့ဆေးရုံ၃ခုအတွဲမရှိမဖြစ်လိုအပ်တဲ့ဆေးဘက်ဆိုင်ရာပစ္စည်းကိရိယာတွေပေးအပ်ခဲ့တယ်လို့လည်း ICRC ကပြောပါတယ်ခင်ဗျာ